ဟုတ်ကဲ့ဆရာကြီး The Voice Editor ချုပ်ဦးကျော်မင်းဆွေရဲ့အမှုနဲ့ပတ်သက်ပြီးတော့ဒီနေ့ရုံးထုတ်တယ်လို့ကြားရတယ်လေဆရာဆိုတော့ဦးကျော်မင်းဆွေရဲ့အမကန်လည်းပယ်ချခံရတယ်လို့ကြားရတယ်အဲ့တော့လေဟိုဘာကြောင့်များလဲလို့ဟိုဆရာတို့ပြောနိုင်မလဲဆရာကြီး
ဒီနေ့ကတန်ကြားသူဒုတိယဗိုလ်မှူးကြီးလင်းထွန်းကိုစစ်မဲ့ယုံကြည်ပေါ့နော်အဲ့ဒီမှာကျွန်တော်တို့ကကြောက်ထားချက်နှစ်ခုတင်ပါတယ်တစ်ခုကတော့ဦးကျော်မင်းဆွေကိုယ်တိုင်အမှတ်ရေးထိုးပြီးတင်တဲ့ကြောက်ထားချက်ပေါ့ခုလက်ရှိဗဟန်းမြို့နယ်တရားရုံးတရားသူကြီးဒေါက်တာဖီအောင်မဲဆက်လက်ပြီးတော့စစ်ဆေးစီရင်မယ်ဆိုရင်ဥပဒေနဲ့ညီညွတ်တဲ့တရားမျှတမှုမရနိုင်ဘူးလို့သူကယုံကြည်တဲ့အတွက်ဒီအမှုကိုအခြားသင့်လျော်တဲ့ယုံတရုံမှာပြောင်းပြီးတော့စစ်ဆေးပေးပါဆိုတဲ့ကြောက်ထားချက်ပါအဲ့ဒီကြောက်ထားချက်ကိုလည်းပဲဒါတရားသူကြီးကပယ်တဲ့အမိန့်ဆက်နပ်ပေးပါတယ်သူ့အမိန့်ကိုဟိုမတင်နိုင်ဘူးဟေဆိုရင်တော့အထက်တရားရုံးကိုတင်ဆက်မှုတင်ပါလို့ညွှန်ကြားပါတယ်နောက်ကြောက်ထားချက်ကတော့ဒါကျွန်တော်တို့ဥရီကျိုးဆောင်များကတင်တာပါကိုကျော်မင်းဆွေရဲ့အမကန်လျှောက်လွားပေါ့ကျွန်တော်တို့အခုဆိုရင်တရားရင်ဆိုင်လာတာဂျုံချင်း၄ချင်းရှိပါပြီအမကန်လျှောက်ထားမှု၄ချင်းရှိပါပြီအမကန်လျှောက်ထားမှုနဲ့ပတ်သက်တဲ့ထောက်ထားတွေလျှောက်လဲချက်တွေလည်းကျွန်တော်တို့၄ချင်းပြည့်ပြည့်စုံစုံဒီနေ့လည်းပေးပါတယ်ပေးတော်လည်းပဲဒီဗဟန်းမြို့နယ်ဥရီအရာရှိကအမကန်မပေးဘူးတန့်ကွက်ပါတယ်အဲ့ဒီတန့်ကွက်ချက်ကိုလက်ခံပြီးတော့မှဗဟန်းမြို့နယ်တရားရုံးတရားသူကြီးကလည်းပဲအမကန်လျှောက်ထားမှုကိုပယ်ချခဲ့တယ်အဲ့တော့ဦးကျော်မင်းဆွေကို66ကာကြီးနဲ့ဆွဲဆိုထားခြင်းဟာလက်ရှိတည်တဲ့ဥပဒေတွေနဲ့ညီညွတ်ခြင်းမရှိဘူး။ဦးကျော်မင်းဆွေတင်ခဲ့တာကတိုက်တာချုပ်တဦးအနေနဲ့တေဝန်တီထောင်ထားတဲ့သူ့ရဲ့သတင်းစာသတင်းဌာနရဲ့ face ကနေဖော်ပြထားပြီးသားသတင်းဆောင်မကိုထပ်မံပြီးတင်လိုက်တာဖြစ်တဲ့အတွက်ဒါမီဒီယာကျင့်ဝတ်နဲ့အညီတင်လိုက်တာဖြစ်တဲ့အတွက်အရေးယူမယ်လို့ဆိုခဲ့ရင်လေမီဒီယာဥပဒေပုံမှန်25ခါကိုရရပဲပြဆွဲဆိုလို့ရပါတယ်အဲ့ဒီဟာဆိုလို့ရှိရင်အမြင့်ဆုံးပြည်ထောင်ပြီးတန်ငွေ100သိန်းပဲတက်ရိုက်လို့ရပါတယ်ထောင်နာမပါပါဘူးအဲ့ဒါကြောင့်အဲ့ဒီလိုများပုံမှန်ပြောင်းလဲသွားခဲ့မယ်ဆိုခဲ့ရင်အခုဥကြုံမင်းဆွေကိုဆက်လက်ချုပ်နှောင်ထားခြင်းအပြင်ဒီအမှုကိုကြိုတင်ပြီးအပြစ်ပေးထားတယ်လို့ဖြစ်နေပါတယ်အကယ်၍ပုံမှန်ပြောင်းလဲသွားလို့အမကန်ပေးလိုက်တဲ့အချိန်မှာအခုလိုပဲပုံမှန်မှားယွင်းသည့်အတွက်ချုပ်နှောင်ထားရင်ဥကြုံမင်းဆွေတို့အတွက်အင်မတန်နစ်နာမှုတွေရှိတဲ့အတွက်ဒါကိုထည့်သွင်းစဉ်းစားပေးပါဆိုပြီးကျွန်တော်အကြေတွင်းဥပဒေအကိုးကားတွေနဲ့ကျွန်တော်လျှောက်လဲပါတယ်တိုးတော်လည်းပဲကျွန်တော်တို့ပေးချခံရပါတယ
်ဟုတ်ကဲ့ဆိုတော့အခုလိုလေဟိုဒီအမကန်လျှောက်တာကိုပယ်ပယ်နေရတဲ့အကြောင်းကဘာကြောင့်လို့ဆရာအနေနဲ့မြင်ပါလဲရှင
်ပြောရင်တော့လက်ရှိပေါ့နော်မြန်မာနိုင်ငံတရားစီရင်ရေးစနစ်မှာတရားသူကြီးတွေကပြဋ္ဌာန်းဥပဒေအရစီရင်ဆုံးဖြတ်မှုမလုပ်ဘဲနဲ့ပြဋ္ဌာန်းဥပဒေတွေနဲ့ရှိရှိမှာစီရင်ခဲ့တဲ့စီရင်ထုံးတွေကိုပြစ်ပယ်ပြီးတော့တရားသူကြီးရဲ့ဆင်ញင်ုံတရားဆိုတာကိုလက်လွတ်စပယ်ကျင့်သုံးနေကြတဲ့အတွက်လို့ဒီလိုပဲပြောလို့ရပါတယ
်ဟုတ်ကဲ့ဟိုနောက်တစ်ခုကလည်းဒီဆောင်းမရေးတဲ့သူတော့ပေါ့လေဒါအမှုကနေလွတ်လိုက်ပြီးတော့အခုဒီ editor ချုပ်ကိုကြတော့ဒီအခုအမကန်လည်းမပေးဘူးဆက်ပြီးတရားစွဲထားတယ်ဆိုတာကရောဘာကြောင့်ထင်ပါ့
အမှုဆက်တင်ဆွဲဆိုခြင်းကလေးကကျွန်တော်တို့ကဒီတာရေးဆရာကိုဆက်သွင်းတရားစွဲဆိုခြင်းကိုကျွန်တော်ကန့်ကွက်ခဲ့တယ်ဘာကြောင့်လို့ဆိုတော့တာရေးဆရာကဒီကြည်တော်သူတစ္ဆာဆောင်းမကိုဒီ editor ဖွဲ့ကိုပြရလိုက်ခြင်းကအပေါ် daily သတင်းစာမှာဖော်ပြဖို့အတွက်ပဲသူကပြလိုက်တာအဲ့ဒီအတွက်စာမုကသူတကြိမ်ပဲစာမုက3000ထုတ်ထားတယ်အဲ့တော့ညပိုင်းသဘောဒီ online သတင်းစာမှာတင်လိုက်တာကသဘော editor အဖွဲ့ရဲ့ရွေးချယ်မှုကြီးကတင်လိုက်တာတင်လိုက်တဲ့အချိန်မှာသက်ဆိုင်ရာစာရေးဆရာကိုဆက်သွယ်ပြီးတော့ computer down ထားတာမရှိသလိုစာမုကအကျိုးခံစားခွင့်ပေးထားတာမရှိဘူး။အဲ့တင်လိုက်တာကလည်းပဲ editor အဖွဲ့ကိုယ်တိုင်ကတင်လိုက်တယ်။အဲ့တော့သက်သွယ်ပုံမှာ66ဂါကြီးနဲ့တရားစွဲမယ်ဆိုရင်နံပါတ်1ဒီသဘော online media ကပဲတရားစွဲဆိုကြည့်ချင်းမှုလောက်ရမယ်။ဒါကြောင့်တာရေးဆရာနဲ့တော့မဆိုင်ဘူး။အဲ့ဒီအချက်ကိုလည်းပဲဥကြုံမင်းဆွေကလက်ခံတယ်။ဒါကြောင့်ကျွန်တော်တို့ဘူလတ်ရဲစခန်းမှာစစ်ဆေးချက်ရယူခြင်းကလေးကဥကြုံမင်းဆွေကအဲ့ဒီအပေါ်မှာလုံးဝတာဝန်ယူလိုက်တယ်။မှန်ရင်မှားရင်အပြစ်ရှိခြင်းမရှိခြင်းကတပိုင်းတန်ကြားထားသူရှိတဲ့အတွက်အဲ့ဒီတန်ကြားချက်အပေါ်မှာဥပဒေအရဖြည့်ရှင်းပေးဖို့တာဝန်ရှိတဲ့အတွက်ဆက်လက်ပြီးတော့အမှုရင်ဆိုင်နေရခြင်းဖြစ်ပါလိမ့်မယ်။
ဟုတ်ကဲ့ဆိုတော့အခု editor အချုပ်ဦးကျော်မင်းဆွေရဲ့အမှုသွားအမှုအလာအရာဆိုရင်ဟိုဆရာတို့ဘယ်လိုများခံမှန်းပါလဲပါရီများရှိလာနိုင်မလဲဆရာ
နှစ်ချက်ရှိလာပေါ့ဒီ editor ချုပ်တဦးအနေနဲ့တရားဝင်တီထောင်ထားတဲ့ online media မှာဒီတရားစာဖော်မတင်ပြခြင်းဒီ66ဂါကြီးနဲ့လုံးဝသက်ဆိုင်မှုရှိဘူးဒီစဲဥပဒေကအရေးယူမယ်ဟဲ့ဆိုရင်လည်းပဲသတင်းမီဒီယာကောင်စီဥပဒေပုံမှန်ကိုးစလိမ်ကိုကျူးလွန်ဖောက်ပြက်တယ်လို့တတ်မှတ်ပြီးတော့မှဒီဗင်းမီဒီယာကောင်စီဥပဒေပုံမှန်25ခါခွေးအရာပဲတရားစွဲရမှာပါဒီကနေ့ကျွန်တော်တို့တရားခွင်မှာဒုတိယဗိုလ်မှူးကြီးလင်းထွန်းကိုစစ်မေးတဲ့အခါမှာလည်းပဲသူ့ရဲ့တိုင်စာမှာရောသူကိုယ်တိုင်ရဲ့ဖတ်ဆိုချက်မှာရောဥကြုံမင်းဆွေကိုတိုင်ကြားခြင်းဒီသတင်းဆက်သွယ်ဥပဒေပုံမှန်66ဂါကြီးနဲ့အရေးယူပေးပါလို့တိုင်ကြားခဲ့တာမဟုတ်ဘူးတည်စဲဥပဒေတစ်ခုခုအရာအရေးယူပေးပါလို့တိုင်ကြားခဲ့တာအဲ့တော့ ်ပြီးသွားမယ်ဆိုရင်ကျွန်တော်တို့ကသတင်းမီဒီယာကောင်စီဥပဒေပုံမှန်25ခါခွေရပြောင်းလဲစစ်ဆေးစီရင်ဖို့တင်ပြတောင်းဆိုနေပါတယ်ဒီတရားရုံးမှာတင်ပြတောင်းဆိုသလိုကြံကြားရေးဝန်ကြီးကိုရောသတင်းမီဒီယာကောင်စီကိုရောကျွန်တော်ဆက်တောင်းဆိုနေတယ်ဒါတပိုင်းဒီစေဥပဒေပါပြတ်ထန်းချက်များအတိုင်းတရားရုံးကတိတိကျကျလိုက်နာပြီးစီရင်မယ်ဆိုရင်တော့ဒီမှုဟာဥကြုံမင်းစီနေမယ်လုံးဝကိုအပြစ်မရှိတဲ့အမှုလို့ကျွန်တော်ပြောနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာခုလိုဖြေချပြတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါ